မြန်မာနိုင်ငံအတွင်းခိုင်မာတဲ့ငွေကြေးစနစ်မရှိတာနဲ့စီးပွားရေးလုပ်ငန်းစတင်လှုပ်ဆောင်သူတွေအပေါ်အခွန်ကောက်ခံမှုနှုန်းမြင့်မားလွန်းလာတာကြောင့်စွန့်ဦးတီထွင်စီးပွားလုပ်ကိုင်လိုသူလူငယ်တွေအနေနဲ့အခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ပထမကြိမ်မြောက်မြန်မာ Entrepreneurship Summit 2016ကိုတက်ရောက်ခဲ့တဲ့မြန်မာလူငယ်စီးပွားရေးလုပ်ငန်းရှင်မက်ခင်ယူပါကျော်ကပြောပါတယ်အော်တိုဘာလ22ရက်နေ့ကနေပြည်တော်မှာကျင်းပတဲ့ဒီခမ်းနားကိုနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်တက်ရောက်အမှာစကားပြောကြားခဲ့တာပါအပြည့်အစုံကိုကိုစော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင
်အော်တိုဘာလ22ရက်နေ့ကနေပြည်တော်မှာကျင်းပခဲ့တဲ့ပထမအကြိမ်မြောက်မြန်မာ Entrepreneurship Summit 2016ကိုတော့ MYEA မြန်မာနိုင်ငံစွန့်ဦးတီထွင်စီးပွားရေးလုပ်ငန်းရှင်များအသင်းကကြီးမှုပြီး USAID American နိုင်ငံတကာဖွံ့ဖြိုးမှု Agency ရဲ့ပုဂ္ဂလိကကဏ္ဍဖွံ့ဖြိုးရေးစီမံကိန်းရဲ့ကူညီပံ့ပိုးမှုနဲ့ကျင်းပခဲ့တာဖြစ်ပါတယ်။စွန့်ဦးတီထွင်စီးပွားရေးစတင်လုပ်ကိုင်လိုသူလူငယ်တွေကြုံတွေ့နေရတဲ့အခက်အခဲတွေ၊စိန်ခေါ်မှုတွေကိုအစိုးရဘက်ကတာဝန်ရှိသူတွေအပါအဝင်ငွေချေးနိုင်တဲ့ဘဏ်လုပ်ငန်းရှင်တွေသိရှိနိုင်ရေးအတွက်ရည်ရွယ်ပြီးဒီစီးပွားပွဲကိုကျင်းပတာလည်းဖြစ်ပါတယ်။မှတ်ခင်ယူပါကျော်ဟာVantage Health Solution Consultancy Company ကိုပူးတွဲစတင်တည်ထောင်သူတူဖြစ်သလိုကုမ္ပဏီရဲ့အမှုဆောင်ညွှန်ကြားရေးမှူးလည်းဖြစ်ပါတယ်။သူကစီးပွားရေးလုပ်ငန်းလုပ်ကိုင်လိုသူလူငယ်တွေအနေနဲ့ယင်းနှီးမှတင်ငွေအဖြစ်အသုံးပြုနိုင်မဲ့ချင်းငွေအလွယ်တကူမရနိုင်တာဟာအကြီးမားဆုံးအခက်အခဲတစ်ခုဖြစ်တယ်ဆိုတာကိုဒီစုဘွဲကိုတက်ရောက်လာတဲ့လူငယ်စီးပွားရေးလုပ်ငန်းရှင်တွေကတင်ပြခဲ့ကြတယ်လို့ပြောပါတယ
်။အဓိကလူငယ်တွေတက point out လုပ်တာကသူကဒီ entrepreneur ကိုစားရတဲ့အချိန်မှာ access to finance ကအရင်ခံနေရပေါ့နော်။သူက entrepreneur ဖြစ်တဲ့အတွက်ကြောင့်လို့ဟို financial statement ကောင်းကောင်းပြရမှာပေါ့။အဲ့ဒါကို bank နေရာကြားတဲ့အခါကျတော့လုံးမကြည့်နိုင်ဘူးပေါ့။အဲ့ဒါကိုတော့ဘယ်လိုမျိုးဟိုစီးနင်းနေနေဖြေလျှော့ပေးမှလဲ။နောက်တစ်ခုက tax test ကိစ္စတော့အများများနေရဆိုရင်ကိစ္စတွေကိုပြောရပေါ့အဲ့ဒါတွေပါ test ကိုအများကြီးပြီးနေရတယ်ပေါ့အဲ့ဒါကိုပြောချင်တာသူက
စီးပွားရေးစတင်လုပ်ကိုင်နေတဲ့လူငယ်တွေအနေနဲ့မန်တာလို့ခေါ်တဲ့ဥဆောင်လမ်းပြပေးနိုင်သူလိုအပ်တဲ့အကြံဉာဏ်တွေကိုပေးနိုင်သူတွေအလွယ်တကူမရှိနေတာဟာလည်းလက်ရှိမှာစွန့်ဦးတီထွင်စီးပွားရေးလုပ်ကိုင်နေတဲ့လူငယ်တွေကြုံတွေ့နေရတဲ့အခက်အခဲတွေကတခုဖြစ်တယ်လို့မတ်ခင်ယူပါကျော်ကပြောပါတယ်။စီးပွားဝဲရဲ့မူလယူရချက်အရာကတော့တက်ရောက်လာတဲ့လူငယ်စွန့်ဦးတီထွင်စီးပွားရေးလုပ်ငန်းရှင်တွေနဲ့မူဝါဒချမှတ်သူတွေငွေချေးနိုင်တဲ့ဗန်တွေနဲ့ငွေကြေးအဖွဲ့အစည်းတွေတွေ့ဆုံပေးရဖြစ်ပေမဲ့လည်း panel discussion လို့ခေါ်တဲ့အကြောင်းအရာလိုက်တရားဆွေးနွေးတဲ့အခမ်းအနားကိုအစိုးရဘက်ကတာဝန်ရှိသူတွေသိမတတ်ကြဘူးလို့သူကထောက်ပြပါတယ
် discussion တွေကလည်းအစိုးရဌာနထိုင်တဲ့နေဝရတယ်ဒါဥမာသူကရွှေမဲတော့သူကပြန်သွားတယ်အဲ့ဒါတခုမှသိသွားလို့ဖြစ်ဘူးပေါ့နော်တကယ်တော့သူတို့ရဲ့ဆက်ရှိစဉ်တယ်လို့ထင်တယ်အဲဒီကိုတချို့ကဥမာဒါပေမဲ့ bank တွေကလည်းဥမာ private bank တွေအားလည်းရှိရဲ central bank ကလည်းရှိတော့သူတို့တွေကတော့လူငယ်တွေဖြစ်ချင်တာဗာဖြစ်ချင်တာလဲဆိုတဲ့ဟာကိုကြားသွားတယ်ပြဿနာဟာဟိုအရင်တော့ကကျက်ဆက်မှရှိခဲ့တဲ့ law တွေ procedure တွေနဲ့သူတို့ကလုံးဝရရအများကြီးပဲကြည့်ရတာသူတို့ဥစ္စာအောင်ဆိုတဲ့ဖြေသွားတဲ့ဟာဟိုလုံးဖြေရသူတို့လုံးတော့လုံးတယ်လုံးဖြေရတွေအများကြီးပဲလာမေးကြမေးတဲ့ဟာတွေအဲ့လိုမျိုးတွေပဲသူကဖြေသွားအရင်ဟို answering ကြီးတော့အရင်မဖြစ်နေဘူးပေါ့ဒီလားအဲ့လိုမျို
းဖြေ
ဖြေခြင်းပဲဆိုတဲ့ဟာမျိုးပဲဟိုရှေ့ထက်မှခံစားလိုက်ရတာပေါ့ဥပမာဆိုလို့ရှိရင်ကဟိုရုံးမဘဲကလာရုံးမဘဲကဆိုလို့ရှိရင် entrepreneur SME တွေကိုလုံးချိမယ်လုံးချိမယ်ဆိုလို့ရှိရင်ဘာတွေပြရမှာလဲဘာတွေပြမှာဆိုသူက SME အတွက်ကိုတခြားစဉ်းစားထားရတာသိမရှိဘူ
းအန္တရာယ်အစိုးရတည်တက်လာပြီးတဲ့နောက်ပိုင်းအရင်အစိုးရအဆက်ဆက်လက်ထက်ကတည်းကဆိုရင်စာရွက်စာတမ်းကိစ္စတွေမှာပုံမလွယ်ကူလာတာတွေရှိတယ်လို့ပြောပါတယ
်အစိုးရဘက်က policy ကတချို့ကောင်းတဲ့ဟာတွေပြရတော့ကောင်းလာတယ်ဘလို့ဥပမာဆိုလို့ရှိရင်ဒီစီးပွားရေးလုပ်ငန်းကိုပို့ဖို့ဟာအတားအဆီးဟို law and procedure registration လုပ်တော့မှာညာဆိုရင်တော့ရန်ခက်တယ်လေအခုအနေနဲ့ဟိုလွယ်တာတွေအဲပို့ပြီးတော့ဟို process ဆက်ရတာဒီလိုမျိုးဆိုရှင်ဒီလိုဆက်လုပ်နေရတယ်ဆက်လုပ်နေအဲ့ test ဆက်ပြောတာပြရတော့မယ်အင်းငယ်လေးပြရတော့မယ်ဆိုတဲ့အခါကျကိုကစမလို့ရှိသေးတယ်ဒီအဲ့လိုမျိုးရန်ဖြစ်နေတဲ့အခါကျတော့ခါလေးဆိုင်အဲ့ဒါအရာကိုတော့ဟို test accuracy လေးပေါ့နော်အဲ့လိုမျိုးဖြစ်နေရသီးလား
အရင်အစိုးရတွေလက်ထက်တုန်းက entrepreneur လို့ခေါ်တဲ့စွန့်ဦးတီထွင်စီးပွားရေးလုပ်ငန်းရှင်တွေကိုပိုင်စီးပွားစတင်လုပ်ကိုင်လို့သူလူငယ်တွေကိုအားပေးအမြောက်လုပ်ပေးခဲ့ခြင်းမရှိတဲ့အခြေအနေတွေကနေဒီနေ့အချိန်မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်လို့အစိုးရအဖွဲ့အတွင်းတာဝန်အရှိဆုံးပုဂ္ဂိုလ်တွေအာရုံစိုက်လာအောင်လှုပ်ဆောင်ပေးတဲ့အဆင့်ကိုရောက်လာတာဟာလဲတိုးတက်မှုအဖြစ်ရှုမြင်ရမှာဖြစ်ကြောင်းမတ်ခင်ယူပါကျော်ကပြောပါတယ်ပထမအချိန်မြောက်မြန်မာ Entrepreneurship Summit 2016ဖွင့်ပွဲအခမ်းအနားမှာပြောကြားတဲ့ဒေါအောင်ဆန်းစုကြည်ရဲ့မိန့်ခွန်းထဲမှာလည်း ကနေ့ခေတ်လူငယ်တွေရဲ့အခန်းကဏ္ဍအရေးပါပုံလူငယ်တွေအနေနဲ့လူကြီးတွေရဲ့အခွင့်အရေးတွေပိုရှိပုံဒါကြောင့်လဲရတဲ့အခွင့်အရေးကိုအမိရစုကင်ပြီးစည်းစည်းလုံးလုံးနဲ့တိုးတက်ကြီးပွားအောင်လှုပ်ဆောင်ကြဖို့အတွက်တိုက်တွန်းပြောကြားခဲ့ပါတယ်ခင်ဗျာ